COVID-19 ရောဂါပြင်းထန်သူတွေအတွက် Remdesivir ကုသဆေးထပ်ပြီးရအောင်ဆောင်ရွက်သွားဖို့ရှိသလိုလူလူကြားမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတိုးပြီးစစ်ဆေးနိုင်ဖို့ကြိုးစားနေကြောင်းအစိုးရကပြောဆိုထားပါတယ်။တနင်္လာနေ့ကလုတ်တဲ့ COVID-19 အခြေအနေဆိုင်ရာအများပြည်သူကိုတင်ပြတဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလက်ရှိမှာ Remdesivir ဆေးနဲ့ကုသမှုပေးနေတဲ့အကြောင်းပြောဆိုသွားတာပါ။
ကြတဲ့နိုင်သလောက်ဟိုဒီယောဂါကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ပြည်သူတွေအတွက်သုံးပါလေသို့သော်လည်းကျမတို့အများကြီးမရှိပါဘူးဆိုတော့ကျမတို့ပြောပြရစီအခုဆိုလို့ရှိရင်ကျမတို့မှာရှိတဲ့နှုံးကထောင်ကနန်းလောက်အတွက်ပဲသုံးနိုင်တာဖြစ်ပါတယ်ထောင်နှောင်းလောက်အတွက်ပဲသုံးနိုင်တယ်ဆိုတော့ထပ်ပြီးတော့လည်းကျမတို့တတ်နိုင်မှရအောင်လို့လုပ်ပါမယ
် COVID-19 ယောဂါဖြစ်ပွားမှုများလာနေတဲ့ရန်ကုန်တိုင်းမှာစစ်ဆေးလူသူတွေလာရောက်စစ်နိုင်ဖို့စတင်ဆောင်ရွက်နေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်ကျွန်တော်တို့အခုဆိုဟိုတူဝနာဘက်မှာလည်းကျွန်တော်တို့ဒီ test center ပေါ့နော်ဒါကလည်းကျွန်တော်တို့ rapid test kit နဲ့ကျန်းမာရေးဝန်ထမ်းတွေစံတန်းရှိတဲ့အနည်းငယ်လိုက်ကမြို့ပြန်ရလို့ပေါ့နော်ဒီ phone appointment နဲ့လာပြီးတော့ဖြစ်လို့ရပေါ့နော်ဒီတစ်ခုလဲဆိုတော့လည်းဒီနောက်တိုင်းတခါတိုင်းလုံးအတွက်တော့ဒါတော့အတိုင်းလေးပေါ့
လောလောဆယ်မှာတော့အများပြည်သူချ COVID-19 ဆန့်တက်နိုင်မှုအကန့်အသတ်နဲ့သာရှိနေပေမဲ့လည်းနောက်ပိုင်းမှာတော့ယောဂါထင်းချုပ်ရေးအတွက်တခြားစင်တာတွေမှာပါတိုးချဲ့သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်။တနင်္လာနေ့အထိ COVID-19 စစ်ဆေးမှု43,000နီးပါးထဲမှာစုစုပေါင်း69,000ခံထားရသူ29,000ကျော်တွေ့ရှိထားတာပါ။ဒီထဲက10,000ချောဆေးရုံဆင်းသွားပြီဖြစ်ပြီးသေဆုံးသူစုစုပေါင်း664ဦးရှိပါတယ်။ကူးစက်ခံရသူတွေထဲမှာတော့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပါတယ်ရှင်။